ရွေးကောက်ခံသမ္မတတဲ့ဒေါ်နယ်ထရမ့်မှဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ရုံးလုပ်ငန်းအတွက်ကိုပိုင်အီးမေးအသုံးပြုခဲ့တာနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုပ်ဖို့မရည်ရွယ်တော့ပါဘူးလို့ထရမ့်ရဲ့အကြံပေးတူဖြစ်တဲ့ကယ်လျန်ကွန်ဝေးက MSNBC သတင်းဌာနကိုပြောဆိုခဲ့ပါတယ်။ Mrs. ကွန်ဝေးဟာအရင်တုန်းကထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမန်နေဂျာတူဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအမေရိကန်နိုင်ငံရေးကိုထင်ရှားတဲ့အစဉ်အလာတရားဖြစ်တယ်လို့ရွေးကောက်ခံသမ္မတတဲ့ထရမ့်ကိုထောက်ခံတဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီကပြောပါတယ်။ Mr. ထရမ့်ရဲ့အစိုးရကက်ဘိနက်အဖွဲ့ဝင်တူဖြစ်လာနိုင်ပွဲရှိတဲ့ဂျူလီယာနီကအခုလိုပြောပါတယ
်။ There's a tradition in American politics that after you win an election,
ဒီကောက်ပွဲအနေနဲ့ရပြီးတဲ့နောက်ပိုင်းမှာကိုလုံမယ်လို့ပြောဆိုထားတဲ့အရာတွေကိုမလုပ်တော့ဘဲအတိတ်ကိုအတိတ်မှာပဲထားလိုက်တာဟာအမေရိကန်နိုင်ငံရဲ့လောကရဲ့အစဉ်အလာတစ်ခုဖြစ်ပါလေ။တကယ်လို့များထရမ့်အနေနဲ့ဒီအစဉ်အလာတိုင်းဆုံးဖြတ်ချက်ချနိုင်မယ်ဆိုရင်တမိုင်းအစဉ်အလာနဲ့လည်းကန့်ညီပါတယ်။ကိုကဖြစ်လာနိုင်ပွဲရှိတဲ့မကောင်းတဲ့အရာတွေအပါအဝင်အမျိုးမျိုးပြောဆိုနေကြတာတွေရှိပေမဲ့လည်းနိုင်ငံတွေးစည်းညီညွတ်ဖို့အတွက်ဖြစ်ခဲ့တာတွေကိုအတိတ်မှာပဲထားလိုက်ကြပါလေ။
Mrs. Clinton အီးမေးလ်ကိစ္စနဲ့ပတ်သက်တဲ့ Trump ရဲ့ဆုံးဖြတ်ချက်မှန်သမျှကိုသူ့အနေနဲ့ထောက်ခံသွားမှာဖြစ်တယ်လို့လည်း Julian ကပြောပါတယ်။မဲဆွယ်စည်းရုံးရဲ့ကာလတုန်းကဗဟိုအချက်အခြာနေရာတစ်ခုဖြစ်ခဲ့တဲ့ New York မြို့နေအိမ်က public email server ကို Mrs. Clinton အသုံးပြုခဲ့တာဖြစ်ပါတယ်။ဒီ email ပေါင်းတောင်းနဲ့ချီကိုပို့ဆောင်လက်ခံခဲ့တာနဲ့ပတ်သက်ပြီး Hillary Clinton ရဲ့ဖြေရှင်းချက်ကိုမဲဆန္ဒရှင်အတော်များများတန်တရားဖြစ်ခဲ့ကြတာကိုလူလူစစ်တမ်းကြောက်ယူမှုတွေမှာတွေ့ခဲ့ကြရပါတယ်။နိုင်ငံရေးထိုက်တန်းဆန်တမန်တူအနေနဲ့ယုံကြည်ပွဲရာရှိမရှိနဲ့ရိုးသားမှုရှိမရှိဆိုတဲ့အပေါ်မှာမဲဆန္ဒရှင်တွေကသူမကိုမေးခွန်းထုတ်နေကြတာဖြစ်ပါတယ်။လပေါင်းများစွာပြုလုပ်ခဲ့တဲ့မဲဆွယ်စည်းရုံးရေးကာလတုန်းက Republican သမ္မတလောင်ဖြစ်ခဲ့တဲ့ Donald Trump ဟာ Mrs. Clinton နိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအမျိုးသားလုံခြုံရေးဆိုင်ရာကိစ္စရာတွေကိုကင်တွဲရမှာသူမရဲ့ကိုယ်ပိုင် email server အသုံးပြုခဲ့တဲ့အပေါ်စုံစမ်းစစ်ဆေးသွားမယ်ဆိုတဲ့ Trump ရဲ့ပြောဆိုမှုကြောင့်ထရမ့်ကိုထောက်ခံတဲ့သူတွေကကလင်တန်ကိုဖမ်းဆီးဖို့အော်ဟစ်ကြွေးကြော်ခဲ့ကြတာကိုထရမ့်ကလည်းသဘောကျခဲ့ပါတယ်။ဒါအပြင်ထရမ့်ကသူသာသမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင်မစ္စစ်ကလင်တန်ကိုစုံစမ်းစစ်ဆေးမယ်အထူးအစိုးရရှိနေတူကိုပါခန့်အပ်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်အများစုကဟီလာရီကလင်တန်ကိုယုံကြည်မှုမရှိကြတဲ့အချက်ကိုတော့ဟီလာရီကလင်တန်အနေနဲ့ရင်ဆိုင်ရမယ်လို့ထင်မြင်ကြအောင်Mrs. Conway ကတွေ့ဆုံမင်းမြန်ခံအတွင်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းခုလို Trump က Hillary Clinton ကို email ကိစ္စနဲ့ပတ်သက်ပြီးဆက်လက်စုံစမ်းစစ်ဆေးမှုတွေမလုပ်ဖို့ဆုံးဖြတ်လိုက်တဲ့အတွက်ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ Clinton အတွက်စိတ်နှောက်ရှက်ဖြစ်မှုတွေသက်သာစေမှာဖြစ်တယ်လို့ Mrs. Conway ကပြောပါတယ်ရှင်။